င်္ဂါပစ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြင်းကြီးအတွက်ရှီလာလေတဲ့စတင်မှုသဘောတူညီမှုရပြီလို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ချိန်မှာပဲရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့အစဉ်သင့်မရှိသေးတာကိုတွေ့နေရကြောင်းကုလသမဂ္ဂဘက်ကပြောပါတယ်ဒေါက်ခင်မျိုးသက်ကပဲအပြည့်စုံကိုစပီးပြောပြမှာပ
ါရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတက်ထွက်ပြီးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်ခုနှစ်သိန်းကျော်နဲ့ပထမအထုပ်ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းအင်ကာနေဘင်္ဂလားဒေ့ရှ်နိုင်ငံတက်ကမြို့မှာကျင်းပတဲ့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံပူးပွဲအလုပ်ဖွဲ့ဆင်းလူဝဲပြီးမှဘင်္ဂလားဒေ့ရှ်နိုင်ငံသားဤအတွင်ဝင်ရှဟီဒူဟိတ်နဲ့မြန်မာနိုင်ငံသားဤဌာနအမြဲတမ်းအတွင်ဝင်ဦးမြင့်သူတို့ရဲ့ပူးပွဲတင်းစားဆင်းလူဝဲမှာကြေညာခဲ့ပါတယ
် We are looking forward to start the repatriation by mid November next month.
ရိုဟင်ဂျာတွေနေရပြန်လို့စတင်မှာပဲကျွန်တော်တို့လုပ်တော့မှာပါ။လာမယ့်နိုဝင်ဘာလလယ်မှာစတင်မှာပါ။ဒါဟာပထမအတုဖြစ်ပါတယ်လို့ပြောတော့တာပါ။အခုလိုကြေညာလိုက်တာနဲ့ပတ်သက်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အခုလုံးလုံးဆယ်မှာနေရကိုပြန်ဖို့အတွက်အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကယူဆကြောင်းကုလသမဂ္ဂတည်ငြိမ်မှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရီကအင်္ဂါနေ့တင်းစားရှင်းလင်းပွဲမှာပြောပါတယ်
We've seen the reports of the agreement between the decisions reached by the joint working group between Bangladesh and Myanmar. UNHCR
လို့ပြန်ပို့ဖို့သဘောတူညီချက်ရကြောင်းဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံပူးတွဲအလုပ်ဖွဲ့ဖွင့်ဖြတ်ချက်ကိုပြရပါတယ်။ဒါပေမဲ့ UNHCR ဘက်ကတော့အခုလိုရိုးရာဒုက္ခတွေတွေနေရပြန်ရေးကိုလော30လောက်တာဒါမှမဟုတ်အချိန်မတန်သေးပဲလောက်တာမျိုးမဖြစ်စေချင်သေးပါဘူး။ဒီနေရပြန်ရေးဟာဒုက္ခတွေတွေကိုယ်တိုင်ကပြန်ဖို့တင့်မတင့်ဆုံးဖြတ်တာမျိုးဖြစ်တင်ပါလေ။ဒီအချိန်နဲ့ဒီလိုအချိန်နေဆိုရင်ပြန်လို့ရပြီလို့သူတို့ကိုယ်တိုင်ခံစားရတဲ့အချိန်မျိုးပါ။ UNHCR အတွက်ကတော့ရခိုင်ပြည်နယ်တွေကအချိန်တွေဟာသူတို့ကိုပြန်ပို့ဖို့အချိန်တွေမဟုတ်သေးဘူးလို့တတ်မှတ်ပါလေ။ချိန်ထဲမှာပဲရခိုင်ပြည်နယ်တွေကနေဝင်ညာတွေအခုချိန်ထိထွက်ပြေးလာတာတွေတွေ့နေရတဲ့အတွက်ဒါဟာလက်တွေ့အခြေအနေကိုပြနေပါလေ
။အခုလောကုလသမဂ္ဂကစိုးရင်ပူပန်နေပေမဲ့GWT နိုင်ငံပူးပြတ်အလုပ်အဖွဲ့ကတော့အခုလိုဒုက္ခတွေပြီးဂုံတိတ်ခါရှိရှိမိမိသဘောအဖြစ်နေရပြန်နိုင်ရေးအတွက်ကောက်ဆက်စကားမှရှိတဲ့ရိုဟင်ဂျာတွေနဲ့ပါတွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းနဲ့သူတို့ကိုနေရရင်ပြန်ဖို့အတွက်တိုက်တွန်းသွားမှာဖြစ်ကြောင်းနိုင်ငံပူးပြတ်တန်းစားရှင်းလင်းပွဲမှာပြောကြားခဲ့တာပါမြန်မာနိုင်ငံရဲ့ဌာနအမြဲတမ်းအကွင့်အဦးမြင့်သူကတော့နိုင်ငံခြားရှင်းလင်းပွဲကနေခိုင်မာတဲ့ရလဒ်တွေရခဲ့ကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဆိုရင်လက်ရှိမှာဒေသခံတွေကြားမတူ क्वे ပြားသူတွေတင့်တင့်မြဲမြဲရှိနေကြတာကြောင့်နေရပြန်သူတွေအတွက်အဆင်ပြေမှာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် And then we came up with the very concrete results on the commencement of the repatriation
သူရင်းရဲ့ရင်းကိုစတင်လုပ်ဆောင်ဖို့အတွက်ခိုင်မာတဲ့အခြေကိုရခဲ့ပါတယ်သူရင်းရဲ့ရင်းကိုပြန်လာမယ်ဆိုရင်ဌာနမှာအခုထိနေနေကြတဲ့ပြန်နေတဲ့သူတွေနဲ့ရောနှောပြီးနေသွားနိုင်တာမို့သူနေတဲ့အရွာတွေမှာဘာပြဿနာမှဖြစ်လာနိုင်မှာမဟုတ်ပါဘူးသူတို့တွေဟာအခုလေအဲ့ဒီမှာရှိတဲ့ကြံခဲ့တဲ့သူတို့ရဲ့ဆင်မျိုးတွေနဲ့အဆက်အသွယ်တွေရှိနေကြတာပါလို့ပြောထားတာပါ။ဒါဖြင့်သူတို့ရဲ့မြင်ရပြန်ရမှာလုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ထိအောင်လှုပ်ဆောင်ထားတာလည်းအများအပြားရှိကြောင်းနဲ့အခုလက်ရှိချမှတ်ထားတဲ့မူဝါဒကရင်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအတူတူကပူးပေါင်းပြီးတရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့အတွက်မူဝါဒကိုထောက်ခံအားပေးနေတယ်လို့သူတို့ရဲ့အခက်အခဲကြုံလာရင်တရားဥပဒေအရအရေးယူနိုင်ခွင့်ရှိရဆိုတဲ့အချက်ကိုလည်းနိုးကြောင်းမှုရှိစေဖို့ဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်။နှစ်နိုင်ငံကြားရှိစစ်ပြီးတူပေါင်း 8,000 ဟာဘယ်မျိုးဘယ်ရွာတွေကနေလာတယ်ဆိုတာကိုပါသိရှိထားတဲ့အတွက်အခုနေရပြန်သူတွေကိုသူတို့တွေလာခဲ့တဲ့နေအိမ်ကြီးရွာတွေကနေအိမ်တွေမှာပဲပြန်ပြီးနေစေခြင်းလေလို့လည်းသတင်းစာရှင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကြားရဲ့အတွင်းဝန်ကပြောပါတယ်။နေရပြန်သူတွေနေထိုင်ဖို့အတွက်အိန္ဒိယအစိုးရကအိမ်ပေါင်း 250 ဆောက်လုပ်ပေးခဲ့တယ်လို့ဒီအစိုးရကအိမ်ပေါင်း 1,000 ကျော်ဆောက်လုပ်ပေးခဲ့တာပါ။ရိုဟင်ဂျာဌာနပြန်နိုင်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အချိန်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာချုပ်ကလက်မှတ်ရေးထိုးထားတာပါ။ဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဗူဒီတောင်နဲ့မောင်တော်ကကြေးရ23ရက်ကိုစက်တင်ဘာမှတစ်ချိန်အောက်တိုဘာလဆန်းမှတစ်ချိန်တော့ရဆစ်ဆီးခဲ့ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစင်ခေါမှုတွေရှိနေစေဖြစ်တယ်မယ်တချို့လူမှုတိုင်းဝမ်တွေကမှာတိုးတက်မှုတွေရှိတာတွေ့ရကြောင်းပြောဆိုခဲ့တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစစ်စစ်ထားပြီးဖြစ်တဲ့ဒုက္ခတွေ 8,000 ကျော်လောက်ပထမတုံနေနဲ့ 9,000 ကျော်ကိုနိုဝင်ဘာလ15ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ကြောင်းနဲ့ဒုက္ခတွေတွင်နေရပြန်ရေးရွယ်ကူစေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရောက်ချင်းအစားအသောက်အနေထိုင်အသွားအလာအဆင်ပြေအောင်အားလုံးအသင့်စီစဉ်ထားတယ်လို့ ဒုက္ခတဲ့ပြန်လဲလက်ခံရဲ့အစီအစဉ်တွေကြီးကြပ်နေတူတူဖြစ်တဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကဒီဝေးမြန်မာပိုင်းကိုပြောကြားခဲ့တာပါ။ဘင်္ဂလားဒေ့ရှ်နဲ့မှာနှစ်နိုင်ငံ GWG အဖွဲ့ဝင်တွေကတော့ကောက်ဆက်စစားကဝင်ကြဒုက္ခတဲ့စစ်ထမ်းကိုအောက်တိုဘာလ30ရက်ဘုလိုဘူးနေ့မှာတွားရောက်မှာလည်းဖြစ်ပါတယ်။